Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2021ခုနှစ်ဧပြီလ9ရက်ဗုဒ္ဓနေ့မနက်ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနံပါတ32 40 48တို့ကနေ Dial ဖိုင်းနားဆင်နေလို့ VOA ရဲ့ Facebook စာမျက်နှာကပါ Dial ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါမြန်မာနိုင်ငံတဝမ်းကမြို့တွေမှာမင်းကြီးကဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးပစ်ကတ်မှုတွေလည်းရှိခဲ့ပါတယ်ညောင်ရွှေမို့ကပစ်ကတ်တန်နေပါဒီအကြောင်းမကြခင်နားဆင်ရမှာပါဆက်လက်ပြီးတော့နိုင်ငံရေးလှုပ်ရှားသူတွေအပါအဝင်လူရာချီပြီးတော့ထိုင်းနယ်စပ်ဘက်ကိုပြေးဝင်လာနေတဲ့အကြောင်းလုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌ VNM ဖြစ်လာတာမို့မြန်မာအရေးအလားအလာမြင့်တက်လာနေတဲ့ American အာရှနယ်ဝါရီအပေါ်လူမျိုးရေးခွဲခြားမှုစတာတွေကိုနားဆင်ရမှာပါစီစဉ်နောက်ပိုင်းမှာတော့ American နိုင်ငံရေးစီစဉ်တဲ့မင်းညားကထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညသကဝိုင်းစီစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဗုဒ္ဓဦးနဲ့မနက်ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုမသိငင်ထိုင်တဲ့ကိုအောင်လွင်တို့ကပြောပြပြီးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဆင်အာနာတိမ်မှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြည်အစ်စ်သုံးပြစ်ခတ်နှိမ်နှင်းနေပေမဲ့လို့လဲနိုင်ငံတော်ဝန်မှာအင်ကာနေကညီမျိုးစုံနဲ့ဆက်လက်ဆန္ဒပြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းထားတဲ့လုံခြုံရေးအဖွဲ့တွေကဆန္ဒပြပွဲတွေနောက်ရက်ခွက်တွေအတွင်းပြစ်ခတ်မှုတွေကြောင့်ဧပြီလ6ရက်နေ့အထိအရက်သား982ဦးသေဆုံးခဲ့ရပြီးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဖော်ပြပါတယ်လက်ရှိဖမ်းဆီးခံထားရသူ2950ဦးရှိနေပြီးဖမ်းဝရံထုတ်ခံထားရသူက463ဦးရှိတယ်လို့လဲ AAPP ရဲ့ဧပြီလ6ရက်နေ့အစည်းအဝေးကဖော်ပြပါတယ်။အာဏာသိမ်းစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကအင်ကာနီမှာကြော်ကြားတဲ့အမှုပညာရှင်ဇာကနာကိုဖမ်းတဲ့အကြောင်းသူ့ရဲ့မိတ်ဆွေဖြစ်တဲ့လူရှင်တော်ငပြောကျော်ကလူမှုကွန်ရက် Facebook မှာရေးသားခဲ့ပါတယ်။ဖန်ဝရံမထုတ်ခံရသူတွေလည်းအဖမ်းခံရတာရှိတယ်ဆိုတဲ့သတင်းတွေရှိနေပါတယ်။ဒါပေမဲ့နိုင်ငံတော်မှာတော့ဆီယနာတိတ်မှုကိုစန့်ကျင်ပြီးနှီးပေါင်းစုံနဲ့လမ်းပေါ်ထွက်ဆန္ဒပြကြပါတယ်။မန္တလေးမှာစုပေါင်းချီတဲ့ဆန္ဒပြခဲ့ကြတာပါ။ရန်ကုန်မှာတော့ဆန္ဒပြလူငယ်တွေကလမ်းပေါ်မှာဆေးအနီတွေပတ်ဖြန်းပြီးအင်ကာနစ်မှာဆန္ဒပြပါတယ်။အနာသိဆန့်ကျင်ဆန္ဒပြပွဲတွေသူအေးမသွားစေဖို့အခုလိုဆန္ဒပြတာလို့စီးနီပက်ဖြန်းဆန္ဒပြသူတို့ကပြောပါတယ
်စီးနီကမ်ပိန်းကတော့ကျွန်တော်တို့အများပြည်သူတွေကျွန်တော်တို့ရဲ့ပြည်သူပြည်သားတွေသူအေးသွားမှာဆိုတဲ့အတွက်ကျွန်တော်တို့အာရတဲ့နီးတွေနဲ့နီးမျိုးစုံနဲ့ပေါ့နော်ကျွန်တော်တို့အာလိုက်ပြီးတော့အာကြံစပြီးတော့အကုန်လုံးကိုတော့လိုက်လုပ်နေရပါတော့ဟုတ်ကဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီအနီရောင်သွေးတွေနဲ့ပေါ့နော်ကျွန်တော်ဒါသူရဲကောင်းတွေရဲ့သွေးကိုကိုစားပြုတာပေါ့နော်ကျွန်တော်တို့တေဝါရဲတေဆုံးသွားတဲ့သူရဲကောင်းတွေရဲ့အဲသွေးတွေနဲ့ကျွန်တော်တို့ဒီကောင်းတွေကိုအဲပြန်ပြီးတော့နှိမ့်မြုပ်ဖြစ်မယ်ကျွန်တော်တို့ဒီအဲသူရဲကောင်းတွေရဲ့သွေးတွေကအခုတည်းကမချောက်သေးဘူးဒီသွေးတွေနဲ့သူတို့ကိုပြန်ပြီးတော့နှိမ့်မြုပ်မယ်ဆိုတော့ဒီရွယ်ချက်နဲ့ကျွန်တော်တို့ချိန်ချောက်တဲ့ပုံစံမျိုးနဲ့ကျွန်တော်တို့လုပ်တာဖြစ်ပါတယ
်ဆင်ရနာသိန်းစန့်ကျင်ဆန္ဒပြပွဲတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာတွေရက်ွက်တွေအတွင်ဝင်းရောက်ပြစ်ခတ်တာတွေကြောင့်တေဆုံးခဲ့ရသူတွေအတွက်ဖျားမှာမီးပူစောဆူတောင်းပွဲတရက်ကိုလဲတဝဲမှာအင်ကာနိညာကပြုလုပ်ခဲ့ပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မတ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ခတ်အရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဗ်လက်ဒရီယန်ကအင်ကာနိမှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဥရောပသမ္မတအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုမြန်မြန်ဆန်ဆန်ကျင့်သုံးနိုင်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆင်အာနာသိမ်းမှုမှာတာဝန်ရှိသူတွေကိုအနောက်နိုင်ငံတွေကပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်နေတာကြောင့်မြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်သွားနိုင်တယ်လို့ရုရှားအစိုးရကပြောဆိုတဲ့အကြောင်း Interfax သတင်းအေဂျင်စီကိုကိုကားပြီး Reuters သတင်းကဖော်ပြပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေနောက်သူတို့နဲ့ပတ်သက်ဆက်နွယ်သူတွေစစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေအပေါ်မှာ American, Britain, Canada နဲ့ဥရောပသမ္မဂ EU တို့က ဒန်ခပ်ပိတ်ဆို့မှုတွေအသီးသီးချမှတ်နေတာဖြစ်ပါတယ်။ဆီယနာတင်းသူတွေအပေါ်ဖိအားပေးချင်းချောက်တဲ့ဒန်ခပ်အရေးယူမှုတွေကအကျိုးမရှိဘဲအန်ဒီအလွန်ကြီးကြောင်းပြည်ရင်းပြည်ပခကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်မဲ့အကြောင်းရုရှားနိုင်ငံသားရဲ့ဌာနပြောခွင့်ရကိုကိုကာပီ
တမရောကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမြောင်းလိုင်အပါဝင်စစ်ဖက်ရက်ဖက်ပုဂ္ဂိုလ်၁၁ဦးကိုပြီးခဲ့တဲ့မတ်လအတွင်းဥရောပသမဂ္ဂ EU ကဒဏ်ခတ်အရေးယူထားပါတယ်။ဒါပြင်ပြီးခဲ့တဲ့စနေနေ့ကနေပြည်တော်မှာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကလုပ်တဲ့ဥရောပသမဂ္ဂအကူအညီများဆိုင်ရာဝင်ကြီးအဆင့်အစည်းအဝေးကိုလည်း EU ကပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်တုံ့ပြန်နေတယ်လို့လည်း EU ရဲ့မြန်မာရုံးကပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ဆင်အာနာသိမ်းမှုနောက်ပိုင်းစေယုံတွေနဲ့ကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုအနည်းဆုံး27ရှိကြပြီးကျောင်းတွေနဲ့ပညာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်ခံရမှုကအနည်းဆုံး9ခုရှိခဲ့ကြောင်းကုလသမဂ္ဂကအင်ကာနေ့မှာပြောပါတယ်။
ဟဲလ်ဖောင်တီးယားစ်အော်အတက်ခ်အန်အတက်စ်အဂိန်းစ်အမ်ဘူလန်စစ်စီရနာဝန်တန်ကျမ်းမာရေးလုပ်သားတွေကိုတိုက်ခိုက်မှုလူနာတင်ယာဉ်တွေကိုတိုက်ခိုက်မှုတွေဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်ဒဏ်ရာရကြတဲ့အရက်သားတွေကိုအသက်ငယ်အကူအညီပေးနိုင်ရေးအဟံအတာဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကအင်ကာနေ့သတင်းစာရှင်းလင် ပြည်သူပြည်သားတွေကိုအေးသွားမှာဆိုတဲ့အပေါ်ထိခိုက်တဲ့ရမှုတွေဟာအထူးစိုးရိမ်ပွဲဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အေဂျီလ9ရက်နေ့မှာပဲရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ညောင်တုံးလန်းကပရဟိတစေခံတစ်ခုကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဝင်ရောက်ပြီးဆရာဝန်တွေအပါအဝင်
လူပုဂ္ဂိုလ်ကိုဥကိုဖမ်းဆီးခဲ့တာလို့မျက်မြင်တွေ့သူကပြောပါတယ်။ညောင်တုံးလမ်းဓမ္မအရုံကအိုးတော့နဲ့စောက်ဝါဖြစ်တဲ့ညောင်တုံးလမ်းဓမ္မအရုံဒီအရေးကြီးကာလာလေးမှာသူကဒီစေကန်းလေးစွာလေးတိုက်တယ်ဆိုတော့လေပရဟိတအနေနဲ့သူကအဲ့ဒီစေကန်းလေးဖွင့်ပေးတာပြောင်းပါသွားတယ်အဲ့လိုမို့ဟိုဟာသူ့ပေါ်ကိုရောက်အဲ့ဒီမှာနေရမနာရဝင်ပြီးတော့သူကစေကလီ
ပေးဟာလေးနဲ့စစ်စစ်ကြီးကြီးရာလေးနဲ့ပြီးတော့လမ်းပါလေဟိုစစ်စစ်ကြီးကြီးတက်တယ်လေဟိုအဲ့ဒီဟာလေးနဲ့သူကအကုန်ယူသွားတယ်ပယ်သွားတယ်အဲ့ဒီဟာကအဲ့ဒီစေးတယ်လေသူကအကုန်ယူသွားတယ်ဓမ္မယုံကအလူပတ်ဆက်နေလေအကုန်ယူသွားတယ်အဲ့မှာအကုန်ဖြတ်ပြီးသွားတယ်ဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုတဲ့အသေးစိတ်ကိုတော့မသိရပါဘူးတချိန်တည်းမှာပဲကင်းပြင်းတဲ့တွင်းကဒေသတချို့အပေါ Rajang, Kalina Une Mikin Chitu, Susu Bang Tong Uti Song Kiapi, Kalita Utika Danya Yajang, Kula Tamaga, Kalitang Yam Yajambong Wei Apoi, UNICEF Ye, Yamasaya Yunga, Ingani Matop Yamari, Evila Leonika, Silene Pisi, Junjan Pokwe Rajang, Mikin Chitu Ne, Kalitong Uti Mankiapi, Mikin Chitu, now attend the Nin and Hane is your Kalina Uti Song Kevari. คนเนี่ยช่วยกลิ่นการรถที่ใครแต่ยาชีเดือดจัดที่อะไรด้วยเสียงมันก้องพี่อะไรเจ้ายูนิเซปยามายงเย่ที่เอวินลุ่มหกงเย่เฟซบุ๊กมาพบยาทาวาร์ดยามานังงานด้วยยิมยงไม้เนี่ยเสร็จเนี่ยจวนจันนี่ปอกเวราเจ้าตีส่งแต่ยาตุรีเย่ต้องพงตุพงอ่ะกลิ่นเงรีพี่ปีที่ตีส่งกี่อะไรกลิ่นเงรีเย่ลิเซคนนี้ยากันงงอ่ะจะใครพี่เนี่ยกับพี่เดือดลุ่มเล่พบยาทาวาร์ดยามานังงานด้วยงาตั้งแต่ตัวอาโลนี่เนี่ย
မြေမြုံမိုင်းတွေမတုံးကြဘူးနောက်မပေါက်ကွဲသေးတဲ့မြေမြုံမိုင်းတွေနဲ့ဆစ်လက်နဲ့ပစ္စည်းတွေကိုရှင်းလင်းကြဖို့လေယူနီဆက်ကတိုက်တွန်းထားပါတယ်ရှင်ရေရေအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ32ကီလိုဟတ်9.8မဂါဟတ်ဇ်ပိုင်းဒိုမီတာ40ကီလိုဟတ်ခွန်လေးရှိတုံညာ ไปดูมีดาเลเซอร์กิโลเฮิรตซ์ชาวตึงงาตรงนี้ไปนั่งมีดาที่อากูเซ่กิโลเฮิรตซ์จึงงาคงงาลูกันในทั่วเรื่องปีนี้ไปเช่นอีเรนเงินยุคลีอาเย่ออสเตรเลียเงินเวียดนามยูมากันเอาสุนิมุริอาอพยพตัวสองในเจ้าอเมริกันกับเปลี่ยนไปเลยอีเรนเน่กบ้าเอียยิงงานเงินเจ้ายาชีเกเรนัทท้าวสังกากุเน่
နျူကလ িয়ার ဆက်ကြောင်းမှာအမေရိကန်ကပြန်လည်ပါဝင်နိုင်မှုသမ္မတဂျိုးဘိုင်ဒန်ဆိုရကနီးလန်းရှာတဲ့အနေနဲ့ဆွေးနွေးနေတာပါ
We do see this as a constructive and certainly welcome step.
ပြည်တော်ဆောင်လဲလို့ရှုမြင်ပြီးတရားပေါက်ကျူးဆွေးရမယ်ခြေလှမ်းတရဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဦးညီဌာနပြောဝင်ရပုဂ္ဂိုလ် Ned Price ကဗီယက်နာမ်မြို့ဆွေးနွေးပွဲနဲ့ပတ်သက်လို့ Washington မှာအင်္ဂါနေ့ကသတင်းထုတ်ကိုပြောလိုက်တာပါဗီယက်နာမ်မြို့မှာအမေရိကန်နဲ့အီရန်ကြားအင်္ဂါနေ့မှာစတင်လိုက်တဲ့တဆင့်ခံဆွေးနွေးမှုတွေကနေ2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းနိုင်မှုလဲဥရောပခေါင်းဆောင်တွေမျှော်လင့်နေပါတယ်အမေရိကန်ထူးကိုယ်စားလှယ်ရော့ဘ်မဲလေဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့အီရန်နိုင်ငံကိုယ်စားလှယ်ဖွဲ့တို့ကြားဥရောပကိုယ်စားလှယ်တွေကတဆင့်ဆွေးနွေးနေကြတာပါ2015ခုနှစ်အီရန်နျူကလ িয়ার နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ကသမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာနှုတ်ထွက်ထားပြီးအီရန်ပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေလည်းပြန်လည်ချမှတ်ထားတာဖြစ်ပြီးအီရန်ကတော့တံခတ်မှုတွေကိုအရင်ဖယ်ရှားပေးဖို့လိုလားနေတာလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုဆက်လက်အားပေးထောက်ခံမယ်အကြောင်းအမေရိကန်ကအင်ကာနေမှာဂရိပြုပြောကြားလိုက်ပေမဲ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်ဖြစ်တရားဝင်ထောက်ခံမှုတော့မပေးခဲ့ပါဘူ
း We are strong supporters of them. We are engaged with them in working to push back on the destabilizing actions but that's a decision for NATO to make and
ယူကရိန်းနိုင်ငံကိုအခိုင်အမာအားပေးထောက်ခံပေမဲ့နေတိုးဖွဲ့ဝင်ဖြစ်လက်ခံမှုကတော့မာမိတ်ဖွဲ့ကြီးကသာဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဂျန်ဆာကီကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယူကရိန်းနိုင်ငံနေဆက်မှာမချသိရင်ရက်တွေကရုရှားတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်ယူကရိန်းနဲ့အမေရိကန်ပါဝင်အနောက်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေပြောဆိုထားပါတယ်ရုရှားကိုသတိပေးတဲ့အနေနဲ့နေတိုးမာမိတ်ဖွဲ့မှာယူကရိန်းနိုင်ငံကိုလက်ခံဖို့လဲနေတိုးဖွဲ့တွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့အင်္ဂါနေ့အစောပိုင်းကဆက်သွယ်ပြောဆိုရမှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတိုက်တွန်းခဲ့တာပါ။ပြည်ရင်ပြောင်းလဲရေးတက်တက်လောက်နဲ့ရုရှားကိုဟန်တားနိုင်မှာမဟုတ်ဘဲနေတိုးဖွဲ့ကသာစစ်ကိုတားဆီးနိုင်မှာဖြစ်တဲ့ကြောင်းလဲယူကရိန်းသမ္မတကနောက်ပိုင်းတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်။ပါကစ္စတန်နိုင်ငံနဲ့တန်တမာရေးစီးပွားရေးစီးရေးဆက်ဆံမှုတွေတိုးလာနေတဲ့ရုရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နှစ်ရက်ကြာတရားဝင်ခီးစဉ်ဖြင့်ပါကစ္စတန်နိုင်ငံမှာအင်္ဂါနေ့ကရောက်ရှိနေပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာခ်မခ်မုတ်ကူရက်ရှ်နဲ့တွေ့ဆုံပြီးအိန္ဒိယအာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေဆုံးသတ်နိုင်ရေးတန်တမာရေးကြိုးပမ်းမှုတွေကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံတော်ဝန်ရှိသူတွေကပြောဆိုကြပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးကတော့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပြီးအစ္စလာမဘတ်မျိုးအပြင်ဘက်ကစစ်စခန်းတစ်ခုမှာလက်ခံကျူးဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံဟာရုရှားနဲ့ဆက်ဆံရေးကိုအလေးထားသလိုဆက်ဆံရေးတွေကြီးထွားလာနေတဲ့အကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကသူနဲ့တွေ့ဆုံချိန်မှာရုရှားနိုင်ငံရဲ့ဝန်ကြီးကိုပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာရုရှားသမ္မတရဲ့အထူးတန်တမန်ဇမီယာကူဘိုလော့ဖ်နဲ့အတူရောက်ရှိနေတဲ့ရုရှားနိုင်ငံရဲ့ဝန်ကြီးလာဗရော့ဟာပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်နဲ့ပါကစ္စတန်စစ်ပဆိုင်ရာထိပ်တန်းခေါင်းဆောင်တွေနဲ့လည်းခီးစဉ်တွင်တွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာအရွယ်ရောက်သူတွေအားလုံးဧပြီလ19ရက်နေ့ကစလို့ကိုဗစ်ကာဝယ်ဆေးထိုးခွင့်ရတော့မှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်။မူလတုန်းကမေလ1ရက်နေ့မှာထိုးခွင့်ရဖို့သတ်မှတ်ထားတဲ့သတင်းနှစ်ပတ်စောပြီးထိုးခွင့်ရကြတော့မှာပါ။အမေရိကန်မှာကာဝယ်ဆေးအမျိုးအစား3ခုကိုထုတ်လုပ်မှုတွေတိုးမြင့်လာနေချိန်မှာပဲအရွယ်ရောက်သူအားလုံးရဲ့90ရာခိုင်နှုန်းလောက်ဧပြီလ19ရက်နေ့ကစကာဝယ်ဆေးထိုးခွင့်ရတော့မှာဖြစ်တဲ့အကြောင်းပြည်ရဲ့သတင်းပတ်ထံမှာပဲသမ္မတဘိုင်ဒန်ပြောဆိုထားပေမဲ့အခုခါမှာတော့အရွယ်ရောက်သူတွေကကာဝယ်ဆေးထိုးခြင်းနဲ့သူတွေအားလုံးထိုးခွင့်ရတော့မယ်အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ်
And we've reached 150 million shots in arms since entering government and that by April 19th all adult Americans will be eligible to get the vaccine.
So that doesn't mean we'll get it that day. It means they can join the line that day. April 19th ကစလို့အရွယ်ရောက်သူအမေရိကန်အားလုံးလည်းကာဝယ်ဆေးထိုးခွင့်ရကြတော့မှာပါလို့အိမ်ပြည်တော်ပြောခွင့်ရဂျက်ဆာကီပြောဆိုသွားတာပါ။ဒါပေမဲ့လည်းအမေရိကန်တနင်္ဂနွေလုံးတိုင်းတန်နဲ့ကောက်ယူထားတဲ့လူလူသဘောထားစစ်တမ်းမှာတော့အကြောင်းမျိုးမျိုးကြောင့်ကာကွယ်ဆေးထိုးဖို့ငင်းဆန်တဲ့သူ20ရာခိုင်နှုန်းလောက်ရှိနေတာတွေ့ရပါတယ်။သဘောထားပြည်သူတွေထဲမှာဆေးထိုးဖို့မလိုအပ်ဘူးလို့ယူဆသူတွေရှိတယ်လို့အကျိုးထက်အဖြစ်ဖြစ်နိုင်တယ်လို့ယူဆတဲ့သူတွေအစိုးရရဲ့ကာကွယ်ဆေးထိုးတဲ့စီစဉ်မှုမယုံကြည်သူတွေလည်းပါဝင်ကြပါတယ်။ကာကွယ်ဆေးထိုးပြီးသူအများစုဟာဆေးရန်ကိုလုံးဝမခံရတာဓမ္မမော်ရင်လည်းတစ်ရက်နှစ်ရက်လောက်သာယာယီဆေးရန်ခံစားရတယ်ဆိုတဲ့သတင်းတွေကြောင့်မကြသေးရင်လည်းကစားလို့ ကာကွယ်ဆေးမထိုးကျင်တဲ့သူအရေးတွေလည်းကျဆင်းလာနေပါတယ်။သမ္မတအဖြစ်ကျန်းသစ္စာကျင်းစုတာဝန်မယူခင်မှာပဲကာကွယ်ဆေးထိုးထားတဲ့သမ္မတဘိုင်ဒန်ကတော့အင်္ဂါနေ့မှာပဲဝါရှင်တန် DC နဲ့ဗာဂျီးနီးယားပြည်နယ်ကကာကွယ်ဆေးထိုးပေးနေတဲ့နေရာကိုတွားရောက်ခဲ့ပြီးတဲ့နောက်အင်ပီရိုမှာကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုကျင်းညာခဲ့တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်ခဲ့ရတဲ့ကမ္ဘာစီးပွားရေးဟာခံမှန်းထားတာတဲ့ပိုပြီးတော့မြင်းမြန်ဆန်ဆန်ပြန်လည်နလန်ထူလန်နေတဲ့ကြောင်းအပြည့်ပြည့်ဆက်ရံကိုကြေးရံပုံပွဲ IMF ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်မှာ600ရာခိုင်နှုန်းတိုးတက်လာပြီးရှင်းနှစ်2022ခုနှစ်မှာနောက်ထပ်4.4ရာခိုင်နှုန်းတိုးလာနိုင်တယ်လို့လည်း IMF ကခန့်မှန်းတာဖြစ်ပါတယ်။2019ခုနှစ်ကုန်ပိုင်းမှာတရုတ်နိုင်ငံကစတင်ခဲ့တဲ့ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာအဆိုးဆုံးတန်ခံခဲ့ရတဲ့မိနစ်တုန်းကစီးပွားရေးဖွံ့ဖြိုးမှုဟာ3.3ရာခိုင်နှုန်း800ကနေတိတိကျကျတက်လာလိမ့်မယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်ပြည်ထောင်စုမှာဘန်နာရီရထောက်ပံ့ကူညီတာတွေကိုဗစ်ကာကွယ်ဆေးထိုးတဲ့စီစဉ်နေကြောင်းဒီနေ့ဒုတိယနှစ်ဝက်မှာစီးပွားရေးပြန်လည်နလန်ထူအားကောင်းလာနိုင်တဲ့အခြေအနေတွေနဲ့ကမ္ဘာပေါ်ကနေရာတော်တော်များမှာကာယောဂါတန်ကိုကျဉ်းကျဉ်းခံနိုင်စွမ်းနေကြောင်းစီးပွားရေးအလားလာကောင်းလာမဲ့ခံမှန်းချက်တွေထွက်ပေါ်လာနေတာလို့လည်း IMF ရဲ့စီးပွားရေးပညာရှင်အဖွဲ့အကြီးကဂီတာကိုဗစ်နက်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့မတ်လတဲ့အလောက်ကကိုစင်းကျော်ဖန်တီးပြနိုင်ခဲ့တဲ့အကြောင်းပြည်ရဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပြီးဖေဖော်ဝါရီလထဲမှာအလုတ်ကင်ခွင်လန်းဟာနှစ်နှစ်အတွင်းအမြင့်ဆုံးတိုးလာတယ်လို့ကာယောဂါမတိုင်ခင်ကာလထက်9.1%ကနေတိုးလာတဲ့အကြောင်းလဲအမေရိကန်လူ့ကမ္ဘာဝန်ကြီးဌာနကအင်္ဂါနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဗုဒ္ဓဦးနေထိတိုင်ရောက်နိုင်ငံကသတင်းတွေကိုမသိငီထိုင်တဲ့ကိုအောင်လင်းတို့ကပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmi.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နဲ့တမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်။အရင်ဆုံးညာတပိတ်တိုက်ပွဲသတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝန်းကတချို့မြို့တွေမှာမနေ့ညပိုင်းကညာတပိတ်တွေဆင်နွှဲခဲ့ကြပြီးတော့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကပစ်ခတ်တာကြောင့်လူတယောက်တည်းမနေတေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အခြေအနေပြေဆုံးဖို့တော့ကိုရနိုင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ။
စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတော်ဝန်မှဆက်လက်ဆင်နွှဲခဲ့ကြပြီးတော့မနေ့ညပိုင်းကလည်းမြို့တော်များများမှာညသပိတ်တွေဆက်လက်ဆင်နွှဲခဲ့ကြပါတယ်။ရန်ပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာတော့မနေ့ညကသံမုံတိရကိုလက်နက်ကိုင်တွေကဝင်ရောက်ရိုက်နှက်ရာကနေဒီသကန်တွေနဲ့ထိတိုက်တွေ့ပြီးတော့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုကြောင့်တယောက်သေဆုံးပြီးတော့နောက်တယောက်သေနတ်ကြီးထိမှန်ဒဏ်ရာရခဲ့သလိုအတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။မန္တလေးတိုင်းမြင်းညာမြို့မှာလည်းမနေ့ညကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကပြစ်ခတ်တာကြောင့်တဦးဒဏ်ရာရသွားခဲ့တယ်လို့မြင်းညာမြို့ကတဦးကပြောပါတယ်
။ဆိုရင်ညာဦးပိုင်းကတော့ဟိုညစ်တယ်လို့ကြားရတယ်ဟုတ်။ဟို EBC နားမှာလို့ပြောတယ်။မြင်းညာ EBC နားမှာ။ဒါဆိုတော့ဒီလိုကြတာမသိရသေးဘူးကြာ။တယောက်ကတော့ဒီကြဒီရလည်းတယောက်တော့ထိပါလို့ပြောတယ်။ဆရာချင်းတွေကတော့ဟိုကတော့မဖြစ်ရဘူးလက်မောင်းမှန်သွားပြီးတော့ပြီးရတယ်ကြာ
။မြန်မာမျိုးမှာမနေ့ညပိုင်းကဆန္ဒပြတာတွေညသပိတ်တွေမရှိတဲ့အတွက်ဘာကြောင့်ပြစ်ခတ်တယ်ဆိုတာတိတိကျကျမပြောနိုင်ဘူးလို့စူပါမျိုးကန်ကအခုလိုဆက်ပြောပါရယ်
။အခုပြစ်တယ်ဟာတော့အကြောင်းရင်းကိုမရှိဘူးဒီတိုင်းမှဒီလိုဘာကြောင့်ပြစ်တယ်ဆိုတော့မသိရဘူးဆန္ဒပြလို့ရတော့မဟုတ်ဘူးကြာ
။ဆိုတော့မြင်းကျန်မှာဆန္ဒပြပွဲအခြေအနေတွေကဘယ်လိုရှိလဲ
။ဆန္ဒပြပွဲကပုံမှန်ပြနေကြတဲ့အတိုင်းကျွန်တော်ဒီမနေ့ပိုင်းကတော့နေတိုင်းမတော်တော့ပဲပြနေတာအဲ့ဒါတော့ရှိရတာအဲ့တော့ကျွန်တော်ဆိုတော့ကျွန်တော်ညသပိတ်ကြီးပါလေရှိရတယ်ညသပိတ်ကြီးကကျွန်တော်28ရက်နောက်ပိုင်းသူတော်တော့လာချိုးခွဲပြီးတော့ဇိုက်ပြင်းနေကြတယ်ကညသပိတ်ကြီးကမရှိတော့ဘူ
းနေပိုင်းနေမှာဆန္ဒပြတာတွေကဘယ်လောက်လောက်ရှိတယ
်နေပိုင်းကအဲကမန်ကျွန်တော်300နဲ့500တခြားလည်းတော့ရှိပါတယ
်ဒီပုံမှာစစ်တပ်တို့ရဲတို့တုံ့ပြန်ပုံကရောဘယ်လိုအခြေအနေမျိုးရှိလဲ
အဲကျွန်တော်တုံ့ပြန်တာကသူတို့ကတော့အဲကျွန်တော်ဆန္ဒပြဆိုရင်ကိုပဲမြန်မာနဲ့တန်းဖြိုခွင်းတာပဲပြစ်တာပဲပြစ်တာပဲခက်တာပဲအဲ့လိုတောက်လျှောက်တန်းလုပ်တာပဲဒါမဲ့ဒီမှာမျိုးတူကလည်းနေတိုင်းလည်းပြတယ်နေတိုင်းလည်းမရအောင်ထွက်ပြီးတော့ဆန္ဒပြဖို့ရတော့နေတိုင်းရှိတာပဲကြာကျွန်တော်တို့စပါပြီဆိုကနေကဒီနေ့ရက်60ကျော်တိအောင်အနာကြောင့်ပြည်မှာမနာဘူးမြန်မာတော့ပြည်မှာတော့ပြည်နာရင်စနစ်စတင်တဲ့အနေနဲ့တော့ ကျွန်တော်စဉ်းစားခြင်းဝင်ကြဆုံးသေးပေါ့နော်အဲ့ဒါတော့နေ့စဉ်ရဲ့ဆန္ဒပြသွားမယ်လို့တတိယံချထားကြတယ်ဗျာ
ဒါပြင်ပဲဂိုးမျိုးနဲ့မန္တလေးတိုင်းပြည်ကြီးတကွန်မျိုးနဲ့အပါအဝင်တခြားမျိုးတွေအတော်များများမှာလည်းမင်းညာကညာသပိတ်ဆင်နွှဲတာတွေအတော်များများရှိခဲ့ပါတယ်။ကချင်ပြည်နယ်ဗမော်မျိုးမှာတော့မြို့ကန်လူငယ်တချို့ကကြက်ပေါင်ကြံတင်းကြိုင်းမှာဝိညာဉ်သပိတ်ဆင်နွှဲခဲ့ကြပြီးတော့စစ်ကောင်စီဝင်များအတွက်အကျိုးစာပနာပွဲဆိုတဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးတော့စစ်ကောင်စီဝင်တွေရဲ့ဓာတ်ပုံတွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ကြပါတယ်။အခုရက်ပိုင်းတွေအတွင်းဆန္ဒပြတဲ့သူတွေနဲ့စစ်ကောင်စီတပ်တွေကြားထိတ်တိုက်တွေ့မှုတွေပြင်းထန်နေတဲ့ကလေးမျိုးမှာဆိုရင်လဲမင်းညာကဒေသခံတွေကညာသပိတ်ဆင်နွှဲခဲ့ကြပြီးတော့အဲ့ဒီညာသပိတ်အတွင်းမှာစစ်ကောင်စီကိုထောက်ခံကူညီပေးနေတဲ့တရုတ်နိုင်ငံရဲ့အလံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်သခိုင်းတိုင်းအတွင်းကကျွန်းလာမျိုးမှာတော့ဒေသခံတွေကမန္တလေးမြို့ကြီးနားယထာလမ်းပေါ်မှာညာသပိတ်ဆင်နွှဲပြီးတော့ဆရာနာရှင်စန့်ကျင်ရေးနှွေဦးတော်လန်ရေးအတွင်းမှာတည်ဆုံသွားခဲ့တဲ့သူတွေအတွက်မီးထွန်းဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာဆိုရင်လဲဆရာနာရှင်စန့်ကျင်ရေးတပိတ်တွေကိုဆက်လက်ဆင်နွှဲခဲ့ကြပြီးတော့ဆန္ဒပြလှုပ်ရှားသူတွေဟာမနေ့ကတော့လမ်းမတွေပေါ်မှာဆေးတပိတ်ကိုဆင်နွှဲခဲ့ကြပါတယ်။စစ်ကောင်စီရဲ့လက်နက်ကိုင်တပ်တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံသွားတဲ့သူတွေကိုရည်စူးပြီးတော့သွေးမတိတ်တဲ့ဆေးတပိတ်ကိုပြုလုပ်ခဲ့တာဖြစ်တယ်လို့အမည်မဖော်တဲ့ရန်ကုန်မြို့ကတအူးကအခုလိုပြောပါတယ
်။စေးနီကံပင်ကတော့ကျွန်တော်တို့အများပြည်သူတွေကျွန်တော်တို့ရဲ့ပြည်သူပြည်သားတွေသွေးအေးသွားမှာဆိုတဲ့အတွက်ကျွန်တော်တို့ရတဲ့နီးရည်နဲ့နီးမျိုးစုံနဲ့ပေါ့နော်လိုက်ပြီးတော့ကြံစားပြီးတော့အကုန်လုံးကိုတော့လိုက်လုံနေတာပေါ့အဓိကကြီးရွယ်ချက်ကတော့ကျွန်တော်တို့ဒီအနီရောင်သွေးတွေနဲ့ပေါ့နော်ကျွန်တော်ဒါသူရဲကောင်းတွေရဲ့သွေးကိုကိုစားပြုတာပေါ့နော်ကျွန်တော်တို့တေဝါတဲ့တေဆုံးသားတဲ့သူရဲကောင်းတွေရဲ့သွေးတွေနဲ့ကျွန်တော်တို့ဒီကောင်းတွေကိုပြန်ပြီးတော့နှိမ့်မြုပ်ဖြစ်မယ်ကျွန်တော်တို့ဒီသူရဲကောင်းတွေရဲ့သွေးတွေကအခုတည်းကမချောက်သေးဘူးဒီသွေးနဲ့သူတို့ကိုပြန်ပြီးတော့နှိမ့်မြုပ်မယ်ဆိုတော့ဒီရွယ်ချက်နဲ့ကျွန်တော်တို့ချိန်ချောက်တဲ့ပုံစံမျိုးနဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်။မြန်မာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်နှစ်လကျော်လာခဲ့ပြီမဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆက်ဖြစ်နေသလိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကလည်းဒီဆန္ဒပြပွဲတွေကိုဆက်ပြီးတော့ပြစ်ခတ်နေနေတာတွေကြောင့်အခုဆိုရင်နိုင်ငံတော်မှာတည်ဆုံသူဦးရေဟာ950ကျော်သွားပြီဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံတည်ဆက်တော်တာပါအခုဆက်လက်ပြီးတော့ထိုင်းနယ်စပ်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နင်းနေတာကြောင့်နိုင်ငံရေးတကြွလှုပ်ရှားသူတွေ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့အဝင်တွေအပါအဝင်ယာနဲ့ချီတဲ့အရက်သားတွေထွက်ပြေးတိမ်းဆောင်နေကြပါတယ်။အဲ့ဒီတွေကတချို့ကတော့ထိုင်းနိုင်ငံကိုနယ်စပ်ဖြတ်ကျော်ခိုးလုံနေကြပါတယ်။ဒီအကြောင်းထိုင်းနိုင်ငံမဲဆောက်ကနေ VOA သတင်းတောက် Steve Sanford သတင်းပေးပို့လာတာကိုမဆုမင်ကပြောပြပေးပါမယ်
။ကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနဲ့ပြည်ပခါတွေပြင်းထန်လာတဲ့အတွက်နေဆက်မျိုးမဲဆောက်မှာတော့ထိုင်းဘက်ကလုံခြုံရေးကိုတိုးချထားပါတယ်။အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခင်းတာတိုင်းရင်းဒေသတွေမှာလေကြောင်းကနေဘယ်သူဘယ်ဝါမခွဲကြဘဲဘုံကျဲတိုက်ခိုက်နေတာကြောင့်လူတွေထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတာပါ။အခုထိုင်းကိုရောက်လာတဲ့ကရင်စစ်သားဟောင်းတဦးဆိုရင်သူ့အမျိုးသမီးနဲ့ကလေးနှစ်ယောက်ကရန်ကုန်မှာပြိမိနေတာပါ။အိမ်ကသတင်းတွေကိုစိတ်မချမ်းမသာနဲ့နားဆွင့်နေရတယ်လို့ပြောပါတယ
်။ကောင်းအန္တရာယ်ကအန္တရာယ်ဒီကခန္ဓာနဲ့
မိသားစုတွေအန္တရာယ်ရှိပါတယ်။သူတို့နေတဲ့တိုက်ခန်းအပြင်မှာမြမအနာပိုင်းတွေကစောင့်ကြည့်နေပြီးတော့ပရင်းပေါက်တွေကိုလေးခွာတွေနဲ့ပစ်ပါတယ်။လူတွေကိုလည်းဆက်ဖမ်းနေပါတယ်လို့ပြောပါတယ
်။မတော်ဟင်စုခေါင်းကမပြင်းနေရ
။မဲဆောက်မှာနေထိုင်သူတွေထဲမှာ ABSDF မြမနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးအဖွဲ့ဝင်ဟောင်းဦးမြတ်သူတို့လို1988ခုနှစ်နောက်ပိုင်းနေဆက်ကိုထွက်လာသူတွေလည်းရှိပါတယ်။ကရင်ပြည်နယ်အတွင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့နှစ်ပေါင်း30ကြာစစ်တပ်ကိုလက်နက်ကိုင်တိုက်ခတ်ပြီးတဲ့နောက်မှာအခုဆိုရင်တော့ပြည်ရင်းကထွက်ပြေးလာသူတွေဘေးကင်းအောင်နေထိုင်နိုင်ဖို့ကူညီပေးနေပါတယ
်။ I suggest those people in danger
အနေရှိတဲ့ဆိုရင်အနည်းဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆက်သွယ်ဖို့ကျွန်တော်အကြံပေးထားပါတယ်။လောလောဆယ်မှာတော့သူတို့ဘေးကင်းကင်းနဲ့လုံလုံခြုံခြုံခိုးအောင်နေတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးကိုမြတ်သူကပြောပြသွားတာပါ။နိုင်ငံတကာတိုင်းဝန်ကပြစ်တင်ရှုံချနေတဲ့ကြားကပဲမြန်မာစစ်တပ်ကရဲသားတွေကိုအကြမ်းဖက်နှိမ်နှင်းနေတာကြောင့်တင်းဆုံးတဲ့သူအရေးအတွက်ကလည်းတိုးလာနေပါတယ်။ဒါကြောင့်လဲ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ထွက်ပြေးလာသူတွေကိုယာယီခိုးလုံစရာတွေပေးပြီးတော့ကူညီစောင့်ရှောက်ပေးနေပါတယ်။
တချို့ခရမှာတော့ဥသာအရာနဲ့ချီတချို့နေရာကြတော့ထောင်နဲ့ကြော်တယ်နော်ဥမာဆိုလို့ရှိရင်ဒူပလာခရတက်မှ6ပေါ့နော်ကျွန်တော်တရားကြလားတော့1600 1900နီးပေါ့နော်ကျွန်တော်သိရတယ်နော်
ထပ်ပြေးလာတဲ့သူတွေကိုကရင်ပြည်နယ်ပြည်မှာဘေးကင်းရာခိုးလုံနိုင်အောင်မြေနေရာစီစဉ်ပေးထားပါတယ်မြန်မာစစ်တပ်ကအရက်သားတွေကိုချေမုန်းတာတွေဆက်တိုးလှုပ်လာတဲ့အတွက်နေသားဘက်ကိုထွက်ပြေးလာရသူတွေပိုတိုးလာမယ်လို့မျှော်လင့်ရကြောင်းပါရှင
်မဆုမုံကပြောပြပေးသွားတာပါခုဆက်ပြီးတော့လုံခြုံရေးကောက်စီနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ခုကိုကြားကြမှာပါဆရာနာသိမှုကြောင့်မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာတင်းမာမှုတွေပြေလျော့ပြီးထွေးဆောင်ဆွေးနွေးရေးအကင်းချင်းမျိုးပေါ်ပေါက်လာနိုင်မဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံမဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကြောင်ဥက္ကဋ္ဌဗီယက်နမ်နိုင်ငံကပြောလိုက်ပါတယ်။လုံခြုံရေးကောင်စီဘက်ကမြန်မာဆရာနာတိမ်မှုအရေးဖြည့်ရှင်းဆောင်ရွက်နိုင်မဲ့အလားအလာတွေကိုရပ်ပတ်အဖွဲ့အစည်းတွေနဲ့ဆွေးနွေးမှုအတွင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်တန်အမတ်ကြီးကအခုလိုပြောဆိုခဲ့တာပါ။မတ်သိန်ကြီးတိုက်ကတင်ပြပေးပါမယ်
။ First of all, I say that Vietnam is a member of ASEAN.
မြန်မာနိုင်ငံဆရာနာသိမ့်မှုအရေးကိုဗီယက်နမ်ကအထူးစိုးရိမ်ပြီးအနီးကပ်စောင့်ကြည့်ခဲ့ကြောင်းအခုအချိန်ဒီမှာပို့ပြီးတော့စိုးရိမ်ရကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ချဥက္ကဋ္ဌဗီယက်နမ်သံအမတ်ကြီးဒင်းခွီဒန်ကအရက်ဖယ်အဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲမှာပြောပါတယ
်
မလ29ရက်နေ့အကြမ်းဖက်မှုတွေအပြီးအရက်သားတွေအပေါ်အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းနဲ့စိုးရိမ်ကြောင်းပြောပါတယ်ဒီလိုရက်တွေကိုချက်ချင်းရက်ဖို့လဲတောင်းဆိုပါတယ်အကောင်းဆုံးနိလန့်ကတော့အကြံဖတ်မှုတွေကိုရက်ပြီးဆွေးနွေးနိုင်မဲ့အခင်အချင်းမျိုးဖန်တီးနိုင်ရေးဖြစ်ပါတယ်လို့ဗီယက်နမ်သံအမတ်ကြီးပြောခဲ့တာပါဆရာနာသိမ့်မှုအရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကကြေညာချက်၃ခုထုတ်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ကလင်းငယ်တွေအပါအဝင်အရက်သားယာချီလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့သေဆုံးခဲ့တာကြောင့်အရက်သားတွေကိုအကာအကွယ်ပေးရေးလုံခြုံရေးကောင်စီဘက်ကပြစ်ဒဏ်ခံပိတ်ဆို့မှုလိုမျိုးအရေးယူဆောင်ရွက်နိုင်မဲ့အလားအလာတွေကိုအရက်ဖက်အဖွဲ့အစည်းတွေကဆွေးနွေးပါတယ် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့က
It seems that an arms embargo by the Security Council
လက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်မှုကိုလက်ရှိအခြေအနေမှာလုံခြုံရေးကောင်စီဘက်ကဆောင်ရွက်နိုင်မယ်လို့ယူဆပါတယ်။လက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်မှုဟာလူသားချင်းစာနာထောက်ကူမှုအပေါ်မှာတက်ရောက်မှုမရှိပါဘူး။ပြင်းထန်တဲ့သတင်းစကားပားလိုက်တာဖြစ်သလိုလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေကိုပြစ်ခတ်တပ်ဖြတ်ဖို့ပို့ပြီးတော့အခက်တွေအောင်ဆောင်ရွက်တာလည်းဖြစ်ပါတယ်လို့ HRW ဘက်ကဆွေးနွေးခဲ့ပါတယ်။လုံခြုံရေးကောင်စီမှဒီအကြောင်းအရာကိုဆွေးနွေးနိုင်ဖို့အတွက်ဗီယက်နမ်ဘက်ကဥဆောင်မှုပေးနိုင်ဖို့ညွှန်လင့်ကြောင်းလဲဆွေးနွေးသွားပါတယ်။တစ်ဖက်သက်ဒဏ်ခတ်ပိတ်ဆို့မှုကိုဗီယက်နမ်အနေနဲ့မထောက်ခံကြောင်းဒါပေမဲ့လည်းကုလသမဂ္ဂအဖွဲ့ဝင်လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်အဖြစ်လုံခြုံရေးကောင်စီကချက်မှတ်တဲ့ဆုံးဖြတ်ချက်အရေးယူဒဏ်ခတ်မှုတွေကိုလိုက်နာကြောင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်သံအမတ်ကြီးကပြောပါတယ်
။ Any measure should take into account or should lead to a kind of
ဒါပေမဲ့လည်းအရေးယူဆောင်ရွက်မှုတွေဟာအကြမ်းဖက်မှုတွေရပ်တန့်ရေးထိရောက်တဲ့ဥတီတဲ့အရေးယူမှုမျိုးဖြစ်တင်ပါတယ်တင်မာမှုတွေရှော့ချပြီးဆွေးနွေးနိုင်ရေးအခင်းအချင်းမျိုးဖန်တီးနိုင်ရေးကိုဥတီတဲ့ဆောင်ရွက်ချက်တွေကိုဗီယက်နမ်ကထောက်ခံကြောင်းနဲ့ဒီလိုရည်မှန်းချက်အတွက်မဟုတ်ဘူးဆိုရင်တော့မထောက်ခံတဲ့အကြောင်းပြောဆိုခဲ့တာပါမြမအရေးသက်ဆိုင်သူအလုံးတွဲဆုံဆွေးနွေးမှုနဲ့သာဒီပြဿနာဖြေရှင်းနိုင်မဲ့တခုတည်းသောနည်းလမ်းဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာဗီယက်နမ်သံအမတ်ကြီးကပြောပါတယ်အာဆီယံထိပ်သီးတွေကလည်းအီဘီလာခုံလောက်မှာမြမအရေးတွဲဆုံဆွေးနွေးပွဲရှိနေပါတယ်ရှင
်မတ်သိန်ကြီးတဲကတင်ပြပေးသွားတာပါမကြခင်မှာလူမျိုးရေးခွဲခြားမှုနဲ့ပတ်သက်တဲ့အမေရိကန်ကသတင်းပေးပို့ချက်တစ်ခုကိုတင်ပြသွားဖို့ရှိပါတယ်
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UAE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတော့လူမျိုးရေးခွဲခြားမှုနဲ့ပတ်သက်တဲ့အမေရိကန်ကသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပါမယ်အသက်ကြီးကြီးအာရှနယ်ဘွားအမေရိကန်မျိုးသမီးတယောက်လမ်းမှာတက်ကက်ခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကသတင်းနဲ့မှာမကြသေးခင်ကတွေ့ခဲ့ရပါတယ်ဒီသတင်းကိုမြင်နိုင်ရပြီးတဲ့နောက်ဝါရှင်တန် DC မြို့တော်ကစဖုံမှုတယောက်ကဒီလိုလူမျိုးရေးခွဲခြားမှုနဲ့မုံနေမှုအခြေခံတိုက်ခိုက်မှုတွေကိုဘလို့အကောင်းဆုံးတိုးပြန်ဆန့်ကျင်မလဲလို့ဆုံးဖြတ်လိုက်ပါတယ်။ကရီနာဘက်ထရက်ဇနီယာရဲ့သတင်းလွှာကိုမဆုမုံကပြောပြပေးပါလိမ့်မယ်
။ဝါရှင်တန်မြို့တော်မှာနေတဲ့စဖိုမှုကေဗင်ပြန်က လူမျိုးရေးရခွဲခြားမှုတွေကိုလူတိုင်းစန့်ကျင်သင့်တယ်လို့ယုံကြည်တဲ့သူပါသူကတခြားစဖို့မှုတွေနဲ့လက်တွဲပြီးအာရှຫນွေဘွားအမေရိကန်တွေရဲ့အခွင့်အရေးကိုကာကွယ်ကူညီဖို့ရန်မုံငွေရှာတဲ့ညစာတွေကိုချက်ပြုတ်လှူဒန်းနေသူပါ
And as soon as I called all the chefs and I said hey
စပေါ်မှုတွေပေါ်ပြီးတော့အာရှနယ်ပေါ်ပစိဖိတ်ကျွန်းကလာတဲ့သူတွေအပေါ်မှာအကြမ်းဖက်တက်ခတ်မှုတွေပို့ပြီးတော့တိုးလာတာကြားလာရတယ်။ခင်ဗျားတို့ကူမလားသိကျင်တယ်လို့ပြောလိုက်တော့လူတိုင်းကူမယ်တဲ့။ဘာဖြစ်ဖြစ်ဒီမှာဝိုင်းကူညီကြမယ်ဆိုပြီးတော့ပံ့ပိုးကြတာပေါ့
။အလူခံပြီးတော့ရတဲ့ငွေတွေကိုအမေရိကန်ပြည်ထောင်စုမှအာရှနယ်ပေါ်တွေရဲ့လူခွေးရေးအတွက်လှုပ်ရှားတဲ့အဖွဲ့ရန်မုံငွေအတွက်ထည့်ပါတယ်။ဝါရှင်တန်မြို့တော်ကစားတောက်ဆိုင်တွေကစပေါ်မှု55ယောက်ကလည်း TN ရဲ့အစီအစဉ်မှာပူပေါင်းပါဝင်လာ
ပါတယ် So obviously it's important to me on a personal level because I am Asian American myself.
ဒီကြတာကကျွန်တော်အတွက်ကိုရေးကိုရာအရာလည်းအရေးကြီးပါတယ်။ကျွန်တော်ကိုယ်တိုင်ကအာရှသားဖြစ်နေတယ်။ကျွန်တော်မှာတမိနှစ်ယောက်ရှိတယ်။အာရှနယ်ပေါ်တွေအထူးသဖြင့်မျိုးသမီးတွေတိုက်ခိုက်ခံရတဲ့အကြောင်းကြားတိုင်းစိတ်ပူမိပါတယ်
။တနင်္ဂနွေတိုင်းဟင်းအမယ်၅မျိုးပါတဲ့စားစရာတွေကိုစပို့မှုတွေကအထူးချက်ပြုတ်ပါတယ်။နှစ်ယောက်အတွက်ညစာကိုဒေါ်လာ150နဲ့ရောင်းပါတယ်။ပထမနေ့တရက်ထဲမှာတင်ညစာ80လောက်အမှားရပါတယ
် Whether it's you know the black restaurant
လူမဲရီရဲ့စားတောက်ဆိုင်ပဲဖြစ်ဖြစ်အာရှနွေဘွားပစိဖိတ်ကျောင်းကလူတွေရဲ့စားတောက်ဆိုင်ပဲဖြစ်ဖြစ်ဒီစဖို့မှုတွေကိုကျမတို့ကြိုက်ပါတယ်သူတို့ကိုကျမတို့ကူညီချင်ပါတယ
် I have always been very
ကျမက DC အတိုင်းဝိုင်းမှာစားတောက်ဆိုင်တွေကိုအမြဲတွားလာနေသူပါကျမအကြိုက်ဆုံးစဖို့မှုတွေကလည်းဒီမှာပါလာတယ်အာရှအမေရိကန်စဖို့မှုတွေကဒီလိုအများအကျိုးထောက်ပံ့ဖို့လုပ်နေတယ်ဆိုတော့ဗာဂျီးနီးယားကနေကာမောင်ပြီးတော့မဖြစ်မနေရောက်လာတာပ
ါမတ်လတွင်ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့လေ့လာချက်အရအမေရိကန်ပြည်ထောင်စုမှာအမုန်းတရားအခြေခံတဲ့အကြမ်းဖက်မှုတွေရေဘူးရကျဆင်းနေဆိုရင်တော့မှအာရှနယ်ပေါ်အမေရိကန်တွေကိုမုန်းပြီးတော့တိုက်ခိုက်မှုကတော့149ရာခိုင်နှုန်းအထိပိုတိုးလာပါတယ်တကယ်တမ်းအတိုက်ခိုက်ခံရတဲ့အရေးအတွက်ကတရားဝင်ထုတ်ပြန်ချက်တွေထပ်တောင်းပိုများနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ
် I would not be surprised ifThe numbers reported by the Center on Hate
အမုန်းတရားအခြေခံကြမ်းဖက်မှုတွေအကြောင်းထုတ်ပြန်ချက်တွေမှာတိုက်ခိုက်ခံရတဲ့ကိစ္စတွေပြည်ပြည်စုံစုံမပါဘူးဆိုရင်ကျမမအံ့ဩပါဘူးဒီလိုတိုက်ခိုက်ခံရမှုတွေကသတင်းပေးပို့တာနဲ့တလို့တကယ်တမ်းတိတိကျကျစုံစမ်းဖို့လည်းခက်ပါတယ်လူမျိုးရေးအရာခွဲခြားခံရတဲ့သူလူနည်းစုဖြစ်တဲ့သူတွေကရဲတွေနဲ့လည်းတိတ်ပြီးရင်းရင်းနှီးနှီးမရှိကြပါဘူး
တင်ကတော့ငြိမ်နေမယ်ဆိုရင်ပြဿနာကိုပိုဆိုးအောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့ပြောပါတယ
်။ This isn't anything new. I think you're starting to hear about it.
ဒါအခုမှဖြစ်တဲ့အသည့်မဟုတ်ပါဘူး။အရင်တော့လည်းရှိခဲ့တယ်။ဒါပေမဲ့အခုဂျမ်းဖက်တာတွေပို့ပြီးတော့ဖြစ်လာတော့ဒီကိစ္စကိုပြောဆိုလာကြတာပါ
။မကြာသေးခင်မှာတော့ဒီစားတောက်ဆရာတွေချက်ပြုတ်လှူဒန်းတဲ့ရမုံငွေရှာတဲ့လှုပ်ရှားမှုမှာအမေရိကန်တဝန်းကစားတောက်ဆိုင်တွေပို့ပြီးတော့မှပါဝင်လာအောင်ဖိတ်ကြားနိုင်မယ်လို့ TN ကတော့မျှော်လင့်နေပါတယ်ရှင်။ကျွန်မဆုမုံမှာ
မဆုမုံကပြောပြပေးသွားတာပါ။တော်ရရှင်တို့အခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ် VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို barmy.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လင်းနေတဲ့ဒီပိုင်းနဲ့တမှာပဲဖန်ယူနားဆင်နေပါတယ်အခုတခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်အပြတ်တင်ပြပေးခြင်းပါတယ်ကျွန်တော်အောင်မြတ်သူကတင်ပြတာပါတယ်မြန်မာစစ်တပ်ရင်ကုန်မှာနောက်တစ်ခွက်ရွှေ့ဖို့ကြိုးစားလာနေတဲ့ရုရှားဆိုတဲ့ခေါင်းစဉ်နဲ့ဒီ AWD သတင်းအွန်လိုင်းမှာဖော်ပြထားတဲ့ပါတီလစ်နာရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့မတ်လ29ရက်ကနေပြည်တော်မှာပြုလုပ်ခဲ့တဲ့တက်မရော်နေအခမ်းအနားကိုရုရှားလက်ထောက်ကာကွယ်ဝင်ကြီးအလက်ဇန်နာဗက်စလီဗစ်ချ်ဖော်မင်ကဝတ်စုံပြင်းနဲ့တက်ရောက်ခဲ့တာကိုနိုင်ငံတကာလေ့လာသူတွေကတအံ့တော်ဖြစ်ကြရတယ်လို့ဆိုပါရယ်။တရုတ်ကအိန္ဒိယသမုဒ္ဒရာထွက်ပေါက်လို့မြန်မာနဲ့ပတ်သက်ပြီးအရေးပါတဲ့မဟာဗျူဟာအကျိုးစီးပွားတွေရှိနေချိန်မှာအဝေးမှရှိတဲ့ရုရှားအနေနဲ့မြန်မာမှာပတ်စံလက်ရှာတာဟာပိုပြီးတော့စိုးရိမ်စရာရှိတယ်လို့យေသားထားပါရယ်။ပြီးခဲ့တဲ့ဆယ်စုနှစ်တည်းမှာလဲရုရှားကမြန်မာကိုတိုက်လေရင်နဲ့တိုက်ခိုက်ရေးရဟတ်ယာဉ်တွေကိုရောင်းချခဲ့ပါတယ်။ဒါအပြင်လက်နက်ကြီးတွေ rocket launcher တွေကိုလည်းမြန်မာကိုရောင်းချခဲ့ပြီးရုရှားလုံတင့်ကားတွေနဲ့လူစီးတန်ကြပ်ကားယာဉ်တွေကိုတော့ Ukraine ကတဆင့်ရရှိခဲ့တယ်လို့စောင်းမမှရေးသားထားပါတယ်။မြန်မာစစ်သားနဲ့ပညာရှင်9000လောက်ဟာလဲ1990ပြည့်လွန်နှစ်တည်းကလေးကစလို့ရုရှားမှာတွားရောက်လေ့ကျင့်သင်ကြားခဲ့ပြီးမြန်မာရုရှားမှာအများဆုံးတွားရောက်လေ့လာတဲ့အရှိတောင်အရှာနိုင်ငံတစ်ခုလို့ဆိုပါတယ်။ရုရှားကမြန်မာအရေးပါဝင်လာတာဟာပစံရှာဖို့တသက်ဆိုပြီးတော့ပြောလို့မရဘူးလို့ဆောင်းမကဆိုပါတယ်။ရခင်ဆိုပြည့်ပြည်တော်စုခေတ်ကတည်းကအဓိကရန်သူအနေနဲ့အမေရိကန်ပြင်တရုတ်ပါရှိခဲ့တယ်လို့လည်းយေသားရပါတယ်။1991ဆိုပြည့်ယူနီယံပြိုကွဲသွားပြီးနောက်ပိုင်းမှာရုရှားကသူ့ရဲ့ရခင်ဂုံသိက္ခာကိုပြန်လည်ထိန်းသိမ်းဖို့လိုအပ်လာတာမှုအင်ဒိုပစိဖိတ်ဒေသမှာလည်းအမေရိကန်တရုတ်တို့နဲ့အပြိုင်မဟာမိတ်တွေကိုရှာဖွေလာတယ်လို့យေသားရပါတယ်။ရုရှားအနေနဲ့ဒေသတွင်းကိစ္စရပ်တွေကိုဝန်ဆန့်ဖို့မြန်မာဟာအလွန်စိတ်အားတက်တဲ့မိတ်ဖက်သစ်ဖြစ်လာတယ်လို့ဆောင်းမကထောက်ပြထားပါတယ်။ ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရလည်းရုရှားခီးစဉ်တော်တော်များများရှိခဲ့ပြီး2013မှာစတင်ခဲ့တဲ့သူ့ရဲ့ပထမဆုံးမော်စကိုခီးစဉ်ကိုတော့ရုရှားကာကွယ်ရေးဝန်ကြီးစာဂျီရှောက်ကျူးကဖိတ်ကြားခဲ့တာပါ။နှစ်နိုင်ငံစည်းရေးပူးပေါင်းဆောင်ရွက်မှုစာချုပ်ကို2016မှာလက်မှတ်ရေးထိုးခဲ့ပြီး2017မှာတော့ရုရှားကာကွယ်ရေးဝန်ကြီးရှောက်ကျူးကိုယ်တိုင်မြန်မာပြည်ကိုလာရောက်လည်ပတ်ခဲ့ပါတယ်။ရုရှားကမိဖက်အနေနဲ့ရှိနေပြီးလက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲအတွက်အစင်းသစ်ဖြစ်ရေးကိုရှေ့တိုးဆောင်ရွက်သွားမယ်လို့သူရဲ့ခီးစဉ်တွင်ပြောကြားခဲ့တာကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါဗျ။ရုရှားလက်ထောက်ကာကွယ်ရေးဝန်ကြီးကတပ်မတော်နေအခမ်းအနားကိုလာတက်တာမို့ရုရှားပေါ်မြန်မာလူထုရဲ့ဒေါသပုံမနှက်ရှမ်းလာတယ်လို့ဆိုပါရယ်။ပဋိပက္ခဖြစ်နေတဲ့မြန်မာနိုင်ငံအတွက်ရုရှားနဲ့အနာဂတ်ပူးပေါင်းဆောင်ရွက်မှုဟာဘာဆိုလဲဆိုတာကိုယခုချိန်မှာရှင်းရှင်းလင်းလင်းဖြစ်လာပြီလို့ဆောင်းပါးကဆိုပါရယ်။အပြည့်စုံတော့ www.arwadi.com မှာဖတ်ရှုနိုင်ကြပါရယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အားဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေးတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွန်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American တန်ကဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးကိုသိန်းထက်ဦးရဲ့ American နိုင်ငံရေးအစီအစဉ်ကိုကြားကြမှာဖြစ်ပါတယ်။ American ပြည်တော်စုမှာလမ်းတွေတရားတွေနဲ့တခြားအခြေခံအဆောက်အုံတွေအသစ်ဆောက်လုပ်ဖို့နဲ့မွမ်းမံဖို့ဒေါ်လာ1 trillion သုံးဆွဲမလို့သမ္မတဘိုင်ဒန်ကကြေညာထားပါတယ်။ဒါပေမဲ့ဥပဒေအဖြစ်အတည်ပြုရေးလွှတ်တော်မှာအတားအဆီးတွေကြုံတွေ့ရနိုင်တဲ့အကြောင်းMichelle Queen ရဲ့တင်လာကိုဒီတစ်ပတ် American နိုင်ငံရေးစီစဉ်မှာကိုသိန်းတိုက်ဦးကတင်ပြပေးတာပါတယ
်။ဒီပုံရအားဖြင့်အခြေခံစောက်ဦးနေပြင်ဆင်ဖို့ဆိုတဲ့စီစဉ်ကိုသမ္မတဂျိုးဘိုင်ဒန်ကဥပဒေကျမ်းမှာစုပ်ယူထားပါတယ်။ဒီစီစဉ်ကလမ်းတွေတံတားတွေပြင်ဆင်ဖို့အတွက်ဒီမို့ပဲညံနှုံးမြင့် Broadband Internet ဆက်သွယ်ရေးတွေတက်ဆင်ဖို့ရှားသူတို့ဖောက်ပြန်ပြောင်းလဲမှုတွေညှော်နေတော့အောင်ဒီပညာတွေအသုံးပြုရေးကိစ္စတွေပါဝင်ပါတယ်အမေရိကန်သံယူပို့ဆောင်ရေးဝန်ကြီးပစ်ဘူဒီဂျေက ABC ရုပ်သံကိုခုလိုပြောပါတယ
် In my view this is a once in a lifetime moment I don't think in the next 50 years
ကျွန်တော်အမြင်ကတော့ဒါကတသက်မှာတစ်ခါပဲကြုံရတဲ့ကိစ္စမျိုးပါနောက်နှစ်50မှာလဲဒါမျိုးကျွန်တော်တို့ပါတီနှစ်ရက်စလုံးအကျိုးအတွက်အတူတကွလိုအပ်ချက်နဲ့ထပ်တူကြနေတာမျိုးပြန်တွေ့ရမှာမဟုတ်ပါဘူးအချိန်မဆိုင်တော့ပဲမဖြစ်မနေလုပ်မယ်ဆိုတဲ့စိတ်ဓာတ်နဲ့တမရကပံပိုးပေးထားပါတယ်အခြေခံအဆောက်အုံတွေပြင်ဆင်ဆောက်လုပ်တာတွေမဟုတ်ပါဘူးတခြားအလုပ်ကိုင်တွေလည်းဖန်တီးပေးဖို့အတွက်ပ
ါတမရဂျိုးဘိုင်ဒန်စုပ်ပြုချက်ဥပဒေချမ်းထဲမှာတိုင်းပြည်မှာဖန်လုံရင်တန်းငွေလျှော့ချရေးတန့်ရှင်းတဲ့စွမ်းရင်ထုတ်လို့ရေးအတွက်စီစဉ်နေပါဝင်တယ်လို့တက်ကြီးစောင့်ရှောက်ရေးလို့လုပ်ငန်းတွေကိုပညာရှင်အဆင့်တိုးမြင့်ရေးတွေပါဝင်ပါတယ် Republican ခေါင်းဆောင်တွေဘက်ကတော့စုပ်ပြုချက်ကအကုန်ကြတိတ်များလွန်းတယ်လို့ဝေဖန်ပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့စုပြုချက်တွေထဲမှာ2030ခုနှစ်မတိုင်ခင်လျှက်စစ်ကားအားသွင်းတဲ့နေရာတိုင်းပြည်တော်မှာ၅သိန်းရှိရမယ်ဆိုတဲ့ညှိမှန်းချက်မျိုးတွေလည်းထားပါတယ် Republican ထက်လွတ်တော်အမရိုက်ဘရန့်ကတကယ်တမ်းအခြေခံဆောက်အုံဆိုတဲ့ကိစ္စကမိဂမတ်တာပဲပါဝင်နေဆိုပြီး ABC ရုပ်သံကနေခုလိုဝေဖန်ပါတယ
် When people think about their infrastructure they're thinking about roads bridges ports and airports
လူတွေကအခြေခံအဆောက်အုံလို့ပြောလိုက်ရင်လမ်းတွေတရားတွေစိတ်ကမ်းတွေလေစိတ်တွေဒါတွေပဲတွေးကြတာပါတကယ်တမ်းကျတော့အခြေခံအဆောက်အုံဆိုတဲ့သူတို့ရဲ့ဥပဒေထဲမှာအစိပ်ပိုင်းအသေးလေးတစ်ခုအနေနဲ့သာပါဝင်တာပ
ါဒီဥပဒေကြမ်းအရစုပ်ပြုချက်တွေကိုအကောင့်ထဲပေါ်တဲ့အခါကုန်ကြစိတ်ဘယ်သူကပေးမလဲဆိုတာကလည်းမေးစရာကိစ္စတစ်ခုဖြစ်ပါတယ်ကော်ပိုရေးရှင်းကြီးတွေစီကခွန်နေဒုက္ခဖို့စုပ်ပြုထားပြီး Republican ခေါင်းဆောင်တွေကတောက်ကန့်ကွက်နေပါတယ်ဥပဒေကြမ်းကိုအခုအောက်လွှတ်တော်ကဆုံးဖြတ်ဖို့ရှိပြီးလာမယ့်လတွေအတွင်းသမ္မတဂျိုးဘိုက်တန်က ဥပဒေဖြင့်လက်မှတ်ရေးထိုးနိုင်မယ်လို့ဒီမိုကရက်ပါတီဘက်ကပြောလင့်ထားတာပါဒီမိုကရက်ပါတီအတွင်းဘလောက်ညီညွတ်မှုရှိမလဲဆိုတာကိုဒီဥပဒေချမ်းကစမ်းသပ်ပါလိမ့်မယ်တစ်ဖက်50စီအညီအမျှကွဲနေတဲ့ထဲလွတ်တော်အတွင်းမှာဒီမိုကရက်အမတ်အားလုံးရဲ့ထောက်ခံမှုရဖို့တော့သမ္မတဂျိုးဘိုက်ဒန်အနေနဲ့လိုအပ်တယ်ကြောင်းပါခင်ဗျာကျွန်တော်ပြန်ထည့်ပါပါ
ကိုတင်းဟူဟာတင်ဆက်ပေးသွားတာပါခုတော့ကိုကျော်ကျော်သိန်းရဲ့အင်္ဂါညဇကဝိုင်းအစီအစဉ်ဖြစ်ပါတယ်ဆရာနာသိန်းစန့်ကျင်မှုကိုစန့်ကျင်ကဆရာနာသိန်းမှုကိုစန့်ကျင်ကက်ွက်ပြီးဒီမိုကရေစီတောင်းဆိုကြတဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ကတ်ပြိုခွင်းတဲ့ကြားမှာပဲခုချိန်ဒီအခိုင်အမာကန့်ကွက်ဆန္ဒပြနေတဲ့ထဲမှာမုံရွာမြို့လည်းအပါအဝင်ဖြစ်ပါတယ်မုံရွာဆန္ဒပြပွဲတွေအခုလောက်စုစည်းအားကောင်ဆယ်ရှိနေပါလေအခုလောက်နှိမ်နင်းခံနေရတဲ့ကြားတွေကသူတို့တွေရဲ့အတွေးမြင်ထဲမှာချင်းရောင်ဝိုးရွားမျောလင်းချက်အမှားတွေနဲ့ဆက်ပြီးတော့လမ်းမော်ထွက်ဆန္ဒပြနေကြပါလားသူတို့ရဲ့စန့်ကျင်ကန့်ကွက်တောင်းဆိုပွဲတွေကမနှက်ပြန့်တဲ့ဘက်ကပြီးသွားလိမ့်မယ်လို့မျောလင်းယူဆပြီးတော့ဆန္ဒပြနေကြပါလားဒီမေကုန်းတဲ့ပေါ်မှာမုံရွာမျိုးဆန္ဒပြပွဲတွေမှာကိုယ်တိုင်တောက်လျှောက်ပါဝင်လာသူတူရဲ့အဖြေတွေကိုကြားကြမှာဖြစ်ပါတယ်လုံကြုံရေးရအမိမဖော်နိုင်တဲ့မုံရွာဆန္ဒပြလို့ရှာသူတူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ကျွန်တော်တို့တွေ့ရတာဒီမုံရွာကဆန္ဒပြပွဲတွေကနေစဉ်လို့ပေါ့နော်လူအမျိုးသားအစုံလင်ပါတယ်နောက်စူးစီးမှုအားကောင်းတာတွေ့ရပါတယ်မုံရွာကဆန္ဒပြပွဲတွေဘာကြောင့်အဲ့ဒီလောက်အထိစူးစီးမှုအားကောင်းတာလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီမှာဆက်ပြီးတော့ဒီဆန္ဒထုတ်ပေါ်မှုစကြတဲ့ကဒိဗိတ်ကော်မတီစတင်ဖွဲ့စည်းတယ်ဒိဗိတ်ကော်မတီမှာကအဖွဲ့အစည်းပေါင်းစုံပါတယ်အဲကျောင်းသားတမကကြီးနောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်လို့နောက်88နိုင်ငံရေးနဲ့ပေါ်တဲ့လူအဖွဲ့စီတို့တော့နိုင်ငံရေးကျင်းသားဟောင်းအဖွဲ့လူအားမျိုးတွေအကုန်လုံးလူလူစံကအသီးသီးပါတယ်ခင်ဗျာဒါကတစ်ချက်ပေါ့ဒါကတစ်ချက်ဖွဲ့စည်းပေါင်းစုံရဲ့ဇူလာအထုပ်မှုနဲ့နောက်တစ်ခုကဒီမောဟာလူတို့ရဲ့ငိုကြတကြွမှုအဲ့နှစ်ချက်ကြောင့်ဆိုကျွန်တော်တို့ယူဆပါတယ်အဲ့နှစ်ချက်နဲ့ဒီအခုချိန်ဒီလိုပဲဆူဆူပြီးပြီးသွားနေရပါခင
်ဗျဟုတ်ကဲ့နောက်ပြီးတော့ဒီကျမဖက်အာနာပီစံနဲ့လှုပ်ရှားမှု CDM လို့ခေါ်ကြတာပေါ့နော် CDM လှုပ်ရှားမှုအနေနဲ့ရောမုံရွာမှာဘယ်လိုအခြေအနေရှိပါလဲခင်ဗျဟု
တ်ကဲ့ CDM လှုပ်ရှားမှုအနေနဲ့တော့အခုချိန်ဒီဝန်ထမ်းတော်တော်များများကဒီ CDM လှုပ်ရှားမှုကိုချိုးဖောက်ပြီးတော့ပြန်လည်ဝင်ရောက်သွားခြင်းမရှိဘဲနဲ့အကုန်လုံးကတောက်ခံပြီးတော့ရပ်ခံပေးထားတာရှိပါတယ်နောက် CDM supporting အဖွဲ့တွေကလည်းတက်နိုင်တယ်လို့အကုန်လုံးနေစရာစားစရာစဒီဝန်ထမ်းတွေရဲ့ကတ်ခဲတွေကိုအားလုံးဝိုင်းဝန်းပြီးတော့ကုညီနေတဲ့အတွက် CDM လှုပ်ရှားမှုကလည်းလောလောဆယ်အထိတော့အားကောင်းနေတာအားကောင်းနေပါတယ်ခင်ဗျဟုတ
်ဟုတ်ကဲ့ဆိုတော့ဒီဖျိုခွဲတာတွေပြစ်ခတ်တာတွေဖမ်းဆီးတာတွေဒဏ်ရာရတာတွေကြာဆုံးတာတွေလည်းပဲကျွန်တော်တို့သတင်းတွေမှာဆိုရှယ်မီဒီယာဗီဒီယိုတွေမှာကျွန်တော်တို့တွေ့ရပါတယ်ဆိုတော့အခုတိထားသလောက်ချိန်ထိဆိုရင်ဟလာမိုးရမှာအကြအစိုးအထီးအခိုက်ဘယ်လောက်ရှိပါပြီလဲခင်ဗ
ျလောလောဆယ်အထိတော့ကျွန်တော်တို့ကြာဆုံးကတော့15ဦးအနည်းဆုံး15ဦးလောက်ရှိနေပါပြီပုံမှန်ပါတော့အဲတကယ်ထိခိုက်တန်ရရတဲ့သူတွေကတော့ဒီလောက်30ခန့်တော့ရှိနေပါပြီအနည်းဆုံးတော့
ဟုတ်ကဲ့
ထိခိုက်ရတဲ့လူတွေအစီအတွက်ကတော့ကျွန်တော်တို့တိတလောက်တော့အယောက်80နီးပါးလောက်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီတော်နေတဲ့ဆန္ဒပြပွဲနောက်တခြားကျွန်တော်တို့ညာတပိတ်နောက် CDM လှုပ်ရှားမှုစသည်အားဖြင့်ပေါ့လေဒီလှုပ်ရှားမှုပုံစံအတီးဒီအပေါ်မှာကိုယ်တိုင်မပါဝင်နိုင်ပေမဲ့ဘေးကနေပြီးတော့ကျန်တဲ့လူလူရဲ့အားပေးထောက်ခံမှုကရောအားကောင်းပါရဲ့လားလူလူကရောစိုးရင်စိတ်နဲ့လာတွန်းဆုတ်ကြပါသလားဒါမှမဟုတ်အားပေးထောက်ခံမှုရှိပါရဲ့လားခင်ဗျာ
ညာစုကတော့တပိတ်စစ်ကြောင်းထွက်လာတယ်နောက်အမစီဒီအန်လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေနောက်ဒီ defense team တို့လုပ်ငန်းတွေကိုအများစုကတော့အကုန်လုံးအကာအကွယ်ပေးတယ်ထောက်ပံ့ပေးနေတုံးပဲရက်ကွက်အများစုပေါ့နော်အဲတချို့ကတော့ရှိမှာပေါ့လေတချို့ကတော့ဥမာအဲလမ်းတွေဖယ်ခိုင်းတဲ့ဒီတဲ့အိတ်တီကာထားတဲ့ဟာမျိုးတွေကိုဝင်ပြီးတော့ရှင်းပြရမျိုးတို့ကတော့ဒါကတော့လူအနည်းစုလောက်ပါလူအနည်းစုကတော့ဒီလိုမျိုးပဲရှိပါတယ်ကျန်တဲ့လူအများစုကတော့တပိတ်ဖြစ်ကြောင်းထွက်လာတာနဲ့ဟိုကိုယ်တိုင်မပါဝင်နိုင်ရင်တောင်မှစီတံမှုဝေပေးတာမျိုးနောက်ပိတ်စစ်ကြောင်းရဲ့နေရာကိုလိုက်စုံစမ်းပြီးတော့ခမင်းတို့လိုက်ဝေပေးတာမျိုးနောက်ဒီရက်ွက်ထဲမှာဒီတပိတ်က ကောင်းဆောင်နေတို့နောက်ကျောင်းသားတမကအဖွဲ့ဝင်တွေနောက် CDN လှူရှားနေတဲ့ဝန်ထမ်းတွေတဖက်အစင်းကလူတွေရက်ွက်ထဲမှာရောက်တာတာနဲ့အကုန်လုံးကဝိုင်းဝန်းပြီးတော့ကာဝယ်ပေးကြတယ်ထောက်ပံ့ပေးနေတော့ပါပဲခင်ဗ
ျဟုတ်ကဲ့ခင်ဗျအခုဆိုရင်ဒီပြည်တော်စုလွတ်တော်ကူစားပြုကော်မတီဆိုတာရှိပေါ့နော်ဒီလိုဆိုတော့ကိုစားပြုကော်မတီရဲ့လှူရှားမှုတွေကိုလည်းမုံရွာ55ပြလူနေနဲ့ညချင်းပြတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ CRPH ရဲ့လက်ရှိအခြေအနေလှူဆောင်မှုတွေနဲ့ပတ်သက်လို့ရောမုံရွာလူနေနဲ့အားရကျင်နေပါရလား
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ CRPH ရဲ့နိုင်ငံရေးလှူဆောင်မှုကိုတော့အားရကျင်နေပါတယ်ခင်ဗျဟုတ်အားရကျင်နေပါတယ်ဒီကပို့ပြီးတော့တချို့အလုပ်တွေကိုငြင်းငြင်းဆန်ဆန်လုပ်ဖို့တော့လုပ်မယ်လို့တော့ကျွန်တော်တို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ဒီထက်ပို့ပြီးတော့ဆိုတာမှာဘယ်လိုအလုပ်တွေလို့များခွဲခြားပြီးတော့ပြောချင်တာမျိုးရှိပါလားခင်ဗ
ျဟုတ်ဥပမာပြည်သူ့အုပ်ချုပ်ရေးအဖွဲ့လိုဟာမျိုးတွေကိုဒီကပို့ပြီးတော့ဟိုဖွဲ့စည်းတာကတော့ဖွဲ့စည်းတာပေါ့လေဒါပေမဲ့ဒီရန်နရားတွေကိုဒီထက်ပို့ပြီးတော့ငញ្ញံဆန်ဆန်တိဆောက်တာမျိုးပေါ့ဒီကောင်တီကဒီရန်နရားကိုအုပ်ချုပ်ရေးရန်နရားကိုရက်ပြီးအဆင့်ထိမတိဆောက်နိုင်သေးခင်ကာလမှာ CRPH အနေနဲ့ဒီအုပ်ချုပ်ရေးရန်နရားကိုငញ្ញံတိဆောက်တာမျိုးနောက်ကာကွယ်ရေးတပ်ဖွဲ့လိုဟာမျိုးတွေကိုငញ្ញံဖွဲ့စည်းပေးတာမျိုးသားမျိုးတွေကတော့ငញ្ញံလုတ်တင်နေလို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့ဒီလိုမျိုးကိုယ့်ဘက်ကနေပြီးတော့အချိန်ဟုန်ပြင့်ပြီးလုတ်တာနဲ့များတစ်ခါကစစ်ကောက်စီဘက်ကလည်းပဲလာအကြမ်းဖက်နေနှင်းဖြိုခွဲတာကပူပြင်းထန်လာမယ်လို့အကြမ်းပြင်းအားဖြင့်ယူဆလို့ရပါတယ်ဆိုတော့မုံရွာအနေနဲ့တစ်ခါကဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ဖြိုခွဲလာမယ်ဆိုရင်ရောဆက်ပြီးတောက်ခံနိုင်အောင်ပါလားခင်ဗျ
။ကျွန်တော်တို့အစွမ်းအစုံဆုံးထိအစွမ်းကုန်ထိကျွန်တော်တို့တောက်ခံသွားမှာပါ။နေ့စဉ်ရဲမပြတ်လေကျွန်တော်တို့ဒီတပိတ်စစ်ကြောင်းနေရက်ွက်တပိတ်တွေကနေ့စဉ်ရက်မပြတ်ဆက်လက်ပြီးတော့ခြိပြက်နေတော့မှာပဲကျွန်တော်တို့ဆက်ပြီးတော့ရအောင်တောက်ခံသွားမှာပါခင
်ဗျဟုတ်ကဲ့နောက်ခုနောက်တော့ကျွန်တော်တို့ CIA base အကြောင်းပြောရနေနောက်တစ်ခုပေါ့နော်အခုဆိုရင်ဒီ Federal Army ဆိုပြီးတော့ပြောကြဆိုကြမျှော်လင့်ကြတာရှိပါတယ်ဒီဟာကတကယ်တမ်းလက်တွေ့ကြတယ်လို့ပြောလို့ရပါမလားခင်ဗျဥပမာကျွန်တော်တို့ဆိုစီပါက Federal ဆိုတဲ့ပုံသဏ္ဍာန်တောင်မရှိဘဲနဲ့ဟလာ Federal Army ဆိုတာမျိုးပေါ်လာဘူးဆိုတာလက်တွေ့ကြတယ်လို့ပြောလို့ရပါရဲ့လားခင်ဗျ
အဲ့ဒါကတော့ CRPH နဲ့ဒီတိုင်းမှာဖွဲ့စည်းနေတဲ့ဆွေးနွေးပြည်နယ်တဲ့အပေါ်မှာမူတည်ရလို့ကျွန်တော်တို့ကတော့ယူဆပါတယ်။အဲတိုင်းမှာဖွဲ့စည်းတွေကို CRPH နေနဲ့အတုံးချတာမျိုးနောက်ဒီအတုံးချတာမျိုးပေါ့အတုံးချတာမျိုးမလုပ်သေးနဲ့ဒီတိုင်းသားတွေဘက်ကအမခန့်ချက်အပြိအဝရှိတဲ့ပြည်ရင်ပဲဖြစ်ဖြစ်အခုထွက်ပေါ်လာမျိုးတွေပြည်ရင်ပဲဖြစ်ဖြစ်သဘောတူညီမှုတစုံတရာပဲရပြီဆိုရင်တော့ဒီ Federal Army ကမျှော်လင့်လို့ရမယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။မဟုတ်ရင်တော့ဒီပုံစံအတိုင်းနဲ့ဆက်သွားနေမယ်ဆိုရင်တော့အရင်ကျွန်တော်တို့ဒီ NCGUV လိုပုံစံမျိုးပဲဖြစ်သွားလိမ့်မှာပေါ့ကျွန်တော်တို့စိုးရိမ်ပါတယ်။ CRPH အနေနဲ့တော့ဒီတိုင်းသားတွေအပေါ်မှာတတုံတရာအာမခံချက်အပြည့်ပြည့်ဝဝဂရိကူအပြည့်ပြည့်ဝဝပေးဖို့ဒီဟာပေးပြီးမှကျွန်တော်တို့ Federal Army ကိုမျှော်လင့်လို့ရမယ်လို့ကျွန်တော်တို့ယူဆပါတယ်ခင
်ဗျ။ Okay.တိုင်းသားဖွဲ့ရစလို့ဒီတိုင်းသားလက်နက်အဖွဲ့စီကလည်းပဲကြီးညာချက်တွေတီးတီးထုတ်ပြန်ကြတာရှိပါတယ်အခုချိန်ထိတော့ကျွန်တော်တို့တွေ့ရသလောက်ဟလာဒီစစ်ကောင်စီကိုဂျမ်းဖက်တာတွေချက်ပူဖန်းနာစီတဲ့ချက်ပူဖန်းနာတွေပြောဆိုရတဲ့တောင်းဆိုတာတွေကျွန်တော်တို့တွေ့ရပါတယ်တိုင်းသားလက်နက်အဖွဲ့စီရဲ့အခုချိန်ထိရက်တီချက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရောအားရကျင်းနေမှုရှိပါသလားဒါမှမဟုတ်ဒီထက်ပိုပြီးတော့များဘာများလှုပ်စေချင်ပါသလဲခင်ဗျာ
ဒီတိုင်းသားအဖွဲ့စီပေါ်မှာတော့တစုံတရာအားရကျင်းနေမှုရှိပါတယ်အဲသူတို့ဒီဒီသာအခြေအနေအဖွဲ့အစည်းအခြေအနေနဲ့မူတည်ပြီးတော့သူတို့လည်းကိုက်ညီနိုင်အောင်တက်နိုင်တယ်လို့ဆန်းဆောင်ကြိုးစားနေတာဒီထက်ပိုပြီးတော့တိုင်းသားအဖွဲ့အနေနဲ့ရော CRPH အနေနဲ့ရောသူလက်တွဲညီညီနဲ့လှုပ်ဆောင်နိုင်မှုကျွန်တော်တို့ပိုပြီးတော့ပြောင်းလဲမှာတယ်ခင
်ဗျ။ဟောနိုင်ငံတကာကလည်းပဲအခုဆိုရင်နေ့စဉ်လိုပါပဲတနည်းအားဖြင့်တနိုင်ငံမှုတနိုင်ငံကနေပြီးတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့နေ့စဉ်လိုပြောဆိုနေတာရှိပါတယ်ဖိအားပေးတာရှိပါတယ်တောင်းဆိုတာရှိပါတယ်စုံပြစ်ချက်တွေချတာရှိပါတယ်ဒီထက်အပြင်တော့လက်တွေ့ကြတဲ့လှုပ်ဆောင်မှုတော့မရှိသေးဘူးပေါ့နော်လက်တွေ့ကြလှုပ်ဆောင်မှုတော့မရှိသေးဘူးပေါ့ဆိုတော့လက်ရှိနိုင်ငံတကာယက်တီမှုအနေအထားကိုရောပဲလူများမြင်မိပါလဲခင်ဗျာ
ကျွန်တော်လက်ရှိနိုင်ငံတကာကတော့သုံးတရာပေါ့လေဟိုဖိအားပေးတာမျိုးတော့ပဲလုံဆောင်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်။အဓိကကျွန်တော်တို့တကယ်တမ်းဒီဆွေအနာကျင်စနစ်ကိုတိုက်ရမှာကကိုပြည်တွင်းကတရားစုတွေဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာပေါ်မှာအများကြီးအရန်ကြီးတော့ညှော်လင့်မထားပါဘူ
း။ဟုတ်ကဲ့။ရန်ကြီးညှော်လင့်မထားဘူးဆိုတော့အခုများပြောနေကြသလိုပေါ့နော်ညှော်လင့်ကြတာတောင်းဆိုကြတဲ့အထက်မှာဒီ Rights to Protect R2P ဆိုတာပါပါတယ်။ဆိုတော့ဒီ R2B ဆိုတာအင်မတန်ဆက်ဆက်ပါပါပ ချက်တောင်းဖြစ်ခဲ့ကိစ္စမျိုးလို့ကျွန်တော်လည်းအဲ့လိုနားလဲပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောမျှော်လင့်ချက်ရှိပါသလားခင်ဗျကျွန
်တော်အများကြီးမျှော်လင့်မထားပါဘူးခင်ဗျအများကြီးမျှော်လင့်မထားပါဘူးဟုတ်ကျွန်တော်တို့စဉ်းစားချက်ထဲမှာအာဒူပီဇာဘီဖြစ်စေမလာဘီဖြစ်စေစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ဒီအုံမောင်းကနဲ့ဒီပြည်တွင်းအင်အားစုတွေဒီဘက်မှာရှိတဲ့ရပ်တည်နေတဲ့အင်အားစုတွေကဝိုင်းဝန်းပြီးတော့စစ်အာဏာရှင်စနစ်ကိုသူဖြတ်ပြရမှာပဲလို့ကျွန်တော်တို့ကယူဆထားတဲ့အတွက်ဒီအာတူပီပါညာကိုကျွန်တော်တို့အဲ့လောက်ကြီးကြီးအမြော်လင့်ပါဘူ
းဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့အားလုံးသုံးသပ်ပြီးတော့ကြည်ပြီးတော့ပြောမယ်ဆိုရင်ပေါ့နော်ဒီလှုပ်ရှားမှုဒီဘယ်လောက်ကြာနိုင်တယ်ဆိုတဲ့အကြံပြေစိတ်ကူးညွှန်မှန်းချက်များရှိပါလားခင်ဗျ
ကျွန်တော်တို့ဟိုဒါကရည်ရှိတိုက်ပွဲလို့တော့ကျွန်တော်တို့အစိုးရကယူဆတာပါတယ်အာဏာရှင်ကလည်းသူ့ရဲ့ခံကြုတ်စည်းမှာသူပြင်းထန်ခုခံကာဝယ်ပါလိမ့်မယ်။ကျွန်တော်တို့ဘက်ကလည်းစစ်အာဏာရှင်စနစ်ကိုဖြိုပျက်ဖို့အတွက်အပြင်းထန်ကြိုးစားရမှာပါ။ကျွန်တော်တို့အစိုးရဘက်ကရန်ဒီရန်ကုန်လိုနောက်မန္တလေးလိုနောက်မုံဝါလိုကျန်တဲ့မြို့ကြီးတွေလိုဂျမ်းမာတွေပေါ်မှာလူတင်လေဒီတိဖောက်ပြီးတော့လှုပ်ရှားခဲ့ကြပြီ။နောက်ဒီမဖြိုခွင့်ရင်ကာလတွေပေါ့။ဒေါ်လန်ကြီးကြားရည်စံကာလတွေဒီကာလတွေမှာကျွန်တော်တို့အများကြီးတွန်းဆန်ခဲ့ကြတယ်။ဒါပေမဲ့အခုဟာကတိတ်မကြခင်မှာပဲမှောင်မိုက်တဲ့ကာလကိုကျွန်တော်တို့ဖြတ်တန်းလိုက်မယ်ဆိုကျွန်တော်တို့ယူဆတယ်။ဒီကာလကိုတော့ကျွန်တော်တို့အတတ်နိုင်ဆုံးကြံ့ကြံ့ခံပြီးတော့ခုခံကာကွယ်ပြီးတော့ကျွန်တော်တို့ကိုယ့်ကိုယ်ခုခံကာကွယ်ရင်းနဲ့အာဏာရှင်စနစ်ကိုအမြန်ဆုံးတော့ကျွန်တော်တို့တိုက်ဖြတ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်။ကာလတတ်မှတ်ချက်တော့ကျွန်တော်တို့မပြောနိုင်ပါဘူးခင
်ဗျ။ဟုတ်ကဲ့။ဆိုတော့ကျွန်တော်ကောင်းနေမှာဒီအဖြေကိုနားထောင်ရင်းနဲ့ကျွန်တော်ကောင်းနေမှာနောက်ပေါ်လာတဲ့မိဘတို့ကလာတခြားဒေသတွေမှာအခုဆိုရင်တချို့တွေအားမလို့အားများနဲ့ပြောတာတွေရှိပါတယ်ငြိမ်သွားတယ်ပေါ့နော်ဥပမာရန်ကုန်ဘက်မှာဆိုရင်နည်းနည်းကျဲသွားတယ်ပါသွားတယ်ငြိမ်သွားတယ်အဲ့လိုပဲတချို့နေရာတွေမှာဆိုလည်းငြိမ်သွားတယ်ဆိုတော့ပြောတာဆိုတာမျိုးတွေကြားရပါတယ်နောက်လက်တွေ့မြင်အားဖြင့်လည်းပဲနည်းနည်းပါသွားတဲ့နေသားမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောစိတ်သက်ရောတာမျိုးဒါမှမဟုတ်ဟိုအားမလို့အားများဖြစ်တာမျိုးခံစားမိပါသလားအဲ့ဒီဒေသတွေအပေါ်မှာရောဘယ်လိုမျိုးများအထင်မြင်ရှိပါလဲခင်ဗျာ
ကျွန်တော်တို့စိတ်သက်ကြတာအမှုအရာဖြစ်ပါတော့ခင်ဗျာဒါကတော့စစ်အာဏာရှင်ကဒီ season 7တုံးပြီးတော့နောက်လက်ပြပုံနေပါပြီတုံးပြီးတော့အရန်ကြီးကိုဖိနှိပ်ချိုခွဲတဲ့အချိန်မှာတော့ခဏတာတော့ဒီလိုပဲပါသွားပါလိမ့်မယ်ဒါပေမဲ့လူလူရဲ့စိတ်ထဲမှာကကျွန်တော်တို့တကူးချင်းတကူးချင်းရဲ့စိတ်ထဲမှာကစစ်အာဏာရှင်စနစ်ဆန့်ကျင်ရေးစစ်အာဏာရှင်စနစ်ချိုးကြရေးဆိုတဲ့စိတ်ရရှိနေတယ်ဒီကျွန်တော်တို့အားမရကြမရှိပါဘူးစိတ်သက်ကြကြမရှိပါဘူးခင်ဗျာ
ဟုတ်ကဲ့အခုလှုပ်ဆောင်နေတဲ့လှူရှားမှုဒေါ်လာရေးလိုပဲပြောပြောပေါ့နော်တကယ်ပဲအောင်မြင်လိမ့်မယ်လို့အခိုင်အမာယုံကြည်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ယုံကြည်ပါတယ်ခင်ဗျကျွန်တော်ပြည်ပြည်ဝဝယုံကြည်ပါတယ
်ခုလိုဖြေချပေးတာကျေးဇူးအထူးပဲတင်ပါတယ်ဘေးရန်တွေကင်ပါစေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းရဲ့အင်္ဂါညဇကဝိုင်းအစီအစဉ်ကိုနားဆင်ရင်ခဲ့ရတော့ခင်ဗျာ
American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိမ့်ကြီးတိုက်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဆ ਿਆ နာတိမ်မှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြီးအစစ်သုံးပစ်ခတ်နှိမ်နှင်းနေပေမဲ့လို့လဲနိုင်ငံတော်မှာအင်ကာနစ်ကညီမျိုးစုံနဲ့ဆက်လက်ဆန္ဒပြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းထားတဲ့လုံခြုံရေးအဖွဲ့တွေကဆန္ဒပြပွဲတွေနောက်ရက်ခွက်တွေအတွင်ပစ်ခတ်မှုတွေကြောင့်ဧပြီလ6ရက်နေ့အထိအရက်သား982ဦးသေဆုံးခဲ့ရပြီးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဖော်ပြပါတယ်လက်ရှိဖမ်းဆီးခံထားရသူ2950ဦးရှိနေပြီးဖမ်းဝရံထုတ်ခံထားရသူက463ဦးရှိတယ်လို့လဲ AAPP ရဲ့ဧပြီလ6ရက်နေ့အစည်းအဝေးကဖော်ပြပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မဂ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ခံအရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဗ်လက်ဒရီယန်ကအင်ကာနစ်မှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဥရောပသမ္မဂအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုမြန်မြန်ဆန်ဆန်ကျင့်သုံးနိုင်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာဆ ਿਆ နာသိမ့်မှုအရေးနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ဖက်အရက်ဖက်ပုဂ္ဂိုလ်12ဦးကိုပြီးခဲ့တဲ့မတ်လအတွင်းဥရောပသမ္မဂ EU ကတန်ခတ်အရေးယူထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့စနေနေ့ကနေပြည်တော်မှာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကလုပ်တဲ့ဥရောပသမ္မဂအကူအညီများဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုလည်း EU ကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြပါဘူး။လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံအတွက် EU ကပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်နေတယ်လို့လည်း EU ရဲ့မြန်မာရုံးကပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆင်အာနာသိမ်းမှုနောက်ပိုင်းစေယုံတွေနဲ့ကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုအနည်းဆုံး28ကြိမ်ရှိခဲ့ပြီးကျောင်းတွေနဲ့ပညာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်ခံရမှုကအနည်းဆုံး9ခုရှိခဲ့ကြောင်းကုလသမဂ္ဂကအင်ကာနစ်မှာပြောပါတယ်
. Since the 1st of February, there have been at least 28 attacks against hospitals and health personnel.
စေတနာဝန်ထမ်းကျန်းမာရေးလုပ်သားတွေကိုတိုက်ခိုက်မှုလူနာတင်ရင်တွေကိုတိုက်ခိုက်မှုတွေဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်ဒဏ်ရာရကြတဲ့အရက်သားတွေကိုအသက်ကယ်အကူအညီပေးနိုင်ရေးအဟံအတားဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကအင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံဆ ਿਆ နာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်အပေါ်ထိခိုက်သက်ရောက်မှုတွေဟာအထူးစိုးရိမ်ပွဲဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကလည်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာမှာစစ်ကြံလက်နက်ပေါက်ကွဲရာကြောင့်ကလေး2ဦးနဲ့မိခင်ဖြစ်သူစုစုပေါင်း3ဦးသေဆုံးခဲ့ရပြီးကလေး2ဦးထိခိုက်ဒဏ်ရာရကြောင်းကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဆိုင်ရာရုံးကအင်ကာနစ်မှာထုတ်ပြန်ပါတယ်။အီရန်နျူကလ িয়ার အရေးဩစတြီးယားနိုင်ငံဗီယန်နာမြို့မှာကနဦးဆွေးနွေးမှုတွေဟာအပြုသဘောဆောင်ချောင်းအမေရိကန်ကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားရရှိထားတဲ့2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်မှာအမေရိကန်ပြန်လည်ပါဝင်နိုင်ရေးသမ္မတဂျိုးဘိုင်ဒန်အစိုးရကနီးလန်းရှာတဲ့အနေနဲ့ဆွေးနွေးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအရွယ်ရောက်သူအလုံးအေဒီလ19ရက်နေ့ကစလို့ COVID-19 ကာကွယ်ဆေးထုတ်ခွင့်ရမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်ကာနစ်မှာကြေညာပါတယ်။မူလကမေလ1ရက်နေ့မှာထုတ်ခွင့်ရဖို့သတ်မှတ်ထားတာထက်သတင်းနှစ်ပတ်စောပြီးတော့ကာကွယ်ဆေးထုတ်ခွင့်ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးဟာခန့်မှန်းထားတာထက်ပိုပြီးမြန်မြန်ဆန်ဆန်နှလန်းထူလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်ကာနစ်မှာပြောပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်အတွင်း600ဂိုင်နှုန်းတိုးတက်လာပြီးရှစ်နှစ်2022ခုနှစ်မှာနောက်ထပ်4.4%ဂိုင်နှုန်းတိုးတက်လာနိုင်တယ်လို့လည်း IMF ကခန့်မှန်းထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိမ်းတွေကပြောပြပေးသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Chester Mark ဖြစ်ပါတယ်။ဒီကိမနက်အစီအစဉ်လေးကိုမနက်6:00ကနေ9:00အထိလိုင်းနိုမီတာ32/40/48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်တော်ရှင်များတကွာမြန်မာပြည်သူပြည်သားအလုံးပေးကင်းကြပါစေ။ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program